အမေရိကန်စွမ်းအင်ကုမ္ပဏီ Chevron ဟာမြန်မာပြည်တွင်ပိုင်ဆိုင်ထားတဲ့အစုရှယ်ယာတွေပြန်ရောင်းဖို့ရှိနေတာမို့ဒီပိုင်ဆိုင်မှုတွေစစ်အုပ်စုစီရောက်မသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွအလှူရှာသူတွေကတောင်းဆိုလိုက်ပါတယ်စစ်တပ်ဟာ Chevron ရဲ့ယင်းနီးမြုပ်နှံမှုကနေတစ်နှစ်ကိုအမေရိကန်ဒေါ်လာတန်း150လောက်ရရှိနေတဲ့အတွက်ဒီအကျိုးအမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစုဆောင်းကောက်ယူပြီးအမေရိကန်ကုမ္ပဏီကိုဖိအားပေးလိုက်တာပါရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင
်ယရနာသဘာဝတန်းငွေပိုက်လိုင်းရဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်တဲ့ Chevron ဟာစစ်ကောင်စီအကျိုးဖြစ်စေမဲ့ရှယ်ယာငွေခိုးဝယ်မှုတွေလက်တလောရပ်တန့်ထားမလားမထားဘူးလားဆိုတာအခုလာမဲ့မေလ25ရက်နေ့မှာ Chevron ရဲ့အစုရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာပါဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကChevron ကိုဖိအားပေးဖို့အတွက်ပြည်သူတွေရဲ့လက်မှတ်ပေါင်း2,000,000ရအောင်ကောက်ခံနေပြီးဒီငွေတွေစစ်တပ်ကိုမရောက်အောင်လှုပ်ရှားတောင်းဆိုနေတာဖြစ်ကြောင်းတရားစတာအရေးတက်ကြွလှုပ်ရှားသူကိုရဲက VOA ကိုပြောပါတယ
်အခုတကယ်လို့ဒီ Chevron တို့တူတယ်လို့ဟိုခုပေးမဲ့တန်းတရားအတန်း250တန်းအမေရိကန်ဒေါ်လာတန်းရာခနဲနေပေါ့လေနော်အဲ့တော့စက်ကောင်စီမှာပေးဖို့တဲ့ကျွန်တော်ကပြည်သူတွေနဲ့ကျွန်တော်အလုံးတော်လိုင်းရာစုဝိုင်းဝန်းတောင်းဆိုကြတယ်ဒီမိုကရေစီလိုလားတဲ့လူခွင့်လိုလားတဲ့အစုဖွဲ့တွေဒီအလုံးဝိုင်းဝန်းတောင်းဆိုကြတယ်ဒီကဒီကျွန်တော်ပြည်သူတွေဖိုင်တဲ့တန်းစတာတွေဖြစ်တယ်ဒါတွေကိုသူတို့ဟိုပေးတယ်မပေးဘူးသူတို့ရဲ့တမိုင်းဖြစ်မယ်လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်ထားတဲ့လူတွေနဲ့သူတို့ဘယ်လောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့တမိုင်းဖြစ်တယ်အော်အဲ့ဟာဒီသူတို့ပုံမှာပဲဆက်ရောက်မှုရှိမယ်ကျွန်တော်ပြည်သူတွေရဲ့တော်လှန်ရေးနဲ့တော်လှန်ရေးပုံမှာထားတဲ့စိတ်ဓာတ်နဲ့ပတ်သက်လို့တော့ကျွန်တော်တို့တန်တရားလုံးဝမရှိဘူးဘယ်သူကူကူမကူကူပြည်သူတွေစက်တိုင်းမှာပဲဒီတော်လှန်ရေးမှာပြက်ကူပြက်မယ်ဆိုတော့ကျွန်တော်အလုံးညွန်ကြည့်ပြီးသားဖြစ်တယ
်ရှာဗရွန်နဲ့စစ်တပ်ပိုင်အမိုဂျီအီတို့ပူးပေါင်းလုပ်တဲ့ယရနာလုတ်ကွက်ကတဘာဝတန်းငွေတွေကိုထိုင်းနိုင်ငံကိုရောင်းချနေတာဖြစ်ပြီး2015ခုနှစ်ကနေ2019ခုနှစ်အထိ9နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း600လောက်စစ်တပ်ကဝင်ငွေရထားတာပါကနဦးမှာ Chevron Company ဟာယရနာသဘာဝတန်းငွေစီမံကိန်းမှာ128.16%ရာခိုင်နှုန်းပါဝင်ထားခဲ့ပေမဲ့ပြင်သစ်ကုမ္ပဏီ Total ကဒီစီမံကိန်းကနေနှုတ်ထွက်သွားတဲ့နောက်မှာ Total ရဲ့ share တွေကို Chevron PTT နဲ့ AMOGE သုံးကုမ္ပဏီကခွဲယူခဲ့ကြတာပါအဲ့ဒီနောက်မှာ Chevron က 47.1% ရာခိုင်နှုန်းနဲ့ပိုင်ဆိုင်မှုအများဆုံးဖြစ်ခဲ့တာပါChevron နဲ့ Total ကတော့စစ်ကောင်စီနဲ့လက်မတွဲတော့ဘဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေနှုတ်ထွက်သွားပြီလို့တရားဝင်ပြောထားပေမဲ့ဘယ်လိုထွက်ခွာမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားစာမရရှိသေးဘူးလို့စစ်ကောင်စီဝန်ကြီးဌာနတွေကတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကိုရဲကပဲအခုလို့ဆက်ပြောပါတယ
်။ဘောဘီနဲ့ပတ်သက်ပြီးသူတို့ဘလောက်ပြီးမလဲဘလို့ပြီးမလဲဘလို့ထွက်ခွာမယ်ဆိုတဲ့ဟာမျိုးတွေဒီကျွန်တော်တို့ပြည်သူတွေရဲ့ကဒီတန်စတာတွေရဲ့မူလပိုင်ရှင်ဖြစ်တဲ့ကျွန်တော်သိခွင့်လည်းရှိတယ်။သိလည်းသိရမယ်သိခွင့်လည်းရှိတယ်။နော်အဲ့ဒါကြောင့်ကျွန်တော်တို့ကဟိုဒီလိုဟိုဆက်ပြတ်တောင်းဆိုလှုပ်ရှားမှုတွေကျွန်တော်လှုပ်တာဖြစ်တယ်အဲ့တော့ဒီတန်းကျဆိုပေါဝန်ကျင်ပတ်စံပေါ်လीအဲ့ဒါနည်းတဲ့ပတ်စံမှမဟုတ်တာနော်ဒီတော်လှန်ရေးအတွက်ကိုကျွန်တော်တို့အများကြီးဟိုတည်ရောက်မှုရှိတယ်လို့ပြောချင်ပါတယ
်လက်မှတ်ပေါင်း2,000,000စုဆောင်းကောက်ယူထားတာကိုအခုလာမဲ့မေလ20ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်သွားမယ်လို့ဒီကမ်ပိန်းအတွက်အဓိကလှုပ်ရှားနေတဲ့သွေးစွန်းငွေအဖွဲ့ကပြောပါတယ်ပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားသူတွေရဲ့ဖိအားကြောင့်မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီ၊ထိုင်းအစိုးရပိုင် PTTEP ကုမ္ပဏီနဲ့ဂျပန်က ENEOS စတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ်။ Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီကြီး Total C ကနေလည်းစစ်ကောင်စီကအမေရိကန်ဒေါ်လာတန်း250လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလည်းပိတ်ဆို့ဖို့ကြိုးစားနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးမတိုင်ခင်ရပ်ပိုင်းအလိုမှာလည်းမြန်မာအရဖက်အဖွဲ့စီ600ကျော်ကသမ္မတဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပြီးစစ်ကောင်စီလက်အောက်ခံ MOGE ကိုပိတ်ဆို့အရေးယူတာဟာအမေရိကန်ရဲ့မူဝါဒနဲ့လည်းကန့်ညီလိုက်မယ်လို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ။